ဟုတ်အမတို့ညညအိမ်ကိုလာပြီးတော့အာနာပါနီလားရှာတယ်စစ်လားစစ်လားလုပ်တယ်လို့ကြားရပြနည်းနည်းတော့ပြောပြပြပါဟု
တ်ကဲ့ခဏလေးကိုညတုန်းက17နာရီလောက်ပေါ့နော်17နာရီလောက်ကိုကျမတို့အိမ်ကိုစာဖာတယောက်ကနေရင်းရင်ချက်တယောက်ကရာဝတာဥက္ကဋ္ဌတယောက်က3ယောက်ပေါ့သူတို့ကတော့အဲ့တဲ့တွေကိုတွေ့ကျင်လို့ပေါ့မေးပြလေးရှိလို့ပေါ့လုံဝင်ဝင်ရှာတယ်ပေါ့နော်နောက်အဲ့ချိန်မှာအလူချင်းမျိုးတရားအိမ်နေပြီအဲ့ဒီတော့သူကအမျိုးသမီးတို့တွေ့ကျင်တယ်တဲ့မျက်နှာကြည့်ကျင်တယ်ပေါ့မျက်နှာကြည့်ကျင်တယ်ဆိုတော့ကျွန်တော်တို့အမျိုးသမီးတို့နှိုးပေးရတယ်အဲအဲ့ဒီဖွဲ့လူချင်းဖွဲ့ကရန်ကုန်က Tourist Guide Volunteer Group ကအမျိုးသမီး9ယောက်နဲ့အမျိုးသား4ယောက်ရောက်နေပေါ့သူတို့နာမည်တွေမေးတယ်နာမည်တွေဖြေခိုင်းတယ်နောက်မှတ်ပုံတွေလည်းတောင်းတယ်ယူတဲ့ပစ္စည်းတွေရဲ့အမျိုးအမည်တွေရေးထွက်တယ်ကိုမေးတယ်စည်ရင်းနဲ့မှတ်တမ်းနဲ့ယူသွားတယ်နောက်ကျွန်မမောင်လေးကရိတ်ရှင်ဦးဆောင်နေပေါ့သူလည်းလိမ့်စာရိုင်းမေးတယ်။နာမည်မေးတယ်။နောက်သူကတော့ဟိုမနေမတော့တာဝန်ရဟိုနားလည်ပြပါပေါ့
။ဘာဖြစ်လို့ဟိုမျက်နှာကြီးကြည့်ကျင်တယ်လို့ပြောရအောင်။ဘာဖြစ်သူတို့ကသူတို့မှာဘာသတင်းချက်လက်တွေရတယ်ကြားလို့ပဲဗျ
။မသိဘူးကွာ။ကျွန်တော်တို့လည်းအဲ့ဒါကိုနားမလည်ဘူးပေါ့နော်။ဘာသတင်းရလို့လဲတော့မသိဘူး။ဒီမျိုးသမီးကအိတ်နေပြီ။ဒီကျွန်တော်တို့ရောက်တာလည်းကျွန်တော်ကမလည်ဘူးအမှန်တိုင်းပဲပြောတာ
။သူတို့ကရောအခုလို့အစ်စ်ခါတော့သူတို့ဘာသူတို့စိတ်ထဲမှာဘယ်လိုများဟိုခံစားရလဲဘာပြန်ပြောကြလဲ
သူတို့ကတော့အစ်ချစ်မှုတွေနဲ့ထွက်လာပြီးတော့စိတ်တွေညစ်တာပေါ့သူတို့ပြီးတော့စစ်တဲ့လူတွေပြန်သွားတော့ဆောင်းကြီးရောက်ကြီးနဲ့ပြန်ဝင်အိတ်ကြတာပေါ့သူတို့ကတော့တရားပင်မဲ့နေရောလေ
ဆိုတော့ဟိုအရင်ကမီးရင်ရှင်ကိုမီးရင်ရှင်အဖွဲ့ကိုလာပြီးတော့ဒီလိုနှောက်ချက်ပေးတာမျိုးလိုဟိုဆေးလာတနည်းအားဖြင့်ချင်းချောက်တာမျိုးပေါ့နော်ဒါမျိုးတွေ
မရှိပါဘူးကွာအဲ့လိုမျိုးဘာမှမရှိခဲ့ဘူးကျွန်တော်တို့လွတ်လွတ်လပ်လပ်ပဲလိုက်ပြီးတော့သူတို့ဒီအလူရှင်တွေကိုကျွန်တော်တို့ဟိုကိုက်လောက်တာပေါ့နော်ကျမတို့ရွာတွေကိုလိုက်ပို့ပေးတယ်ရွာသူရွာသားတွေလက်ထဲရအောင်ကျမတို့လိုက်လှပေးတယ်သူတို့လက်ထဲဒါလိုက်တဲ့ပြီးလှသွားတာကြီးပဲဒီလိုမျိုးတခါမှတော့အနာပိုင်ကလည်းမတားဘူးဒီဘဲဖွဲ့စည်းရမှကျမတို့ကိုလာပြီးမေးချင်းမြန်းချင်းစစ်ချင်းလောကမရှိခဲ့ဘူးအဲ့ဒါတော့
ဟုတ်ကဲ့အမဒါမျိုးခုလိုလှုပ်လိုက်တော့ဟိုနောက်ထပ်လာမဲ့ဟိုရန်ကုန်ကအလူရှင်တွေလည်းအဲရက်သွားတယ်လို့ကြားရပြအဲ့ဒါရောဟုတ်ကဲ့လား
ဒီကနေ့နှစ်ဖွဲ့လာမှာတစ်ဖွဲ့တော့မလာတော့နောက်ရက်မှပဲလာတော့မယ်တဲ့သူကအဲ့ကတိချားလို့အဲ့လိုမျိုးဖြစ်မှကျမတို့ကစိုးတာလေကျမတို့ကဒီဗိုလ်လေးမျိုးနယ်မှာရှိတဲ့ရွာသူရွာသားတွေကလိုအပ်တဲ့ပစ္စည်းလေးတွေကိုရန်ကုန်ကလူရှင်တွေရတဲ့ခါကျတော့နိုင်ငံတော်ကလူလာတပိုင်းပဲလေပုဂ္ဂလိကလူရှင်တွေလာတဲ့ခါကျတော့ပို့ရတာပေါ့သူတို့မှကအခုအချိန်မှရထားတာ15ရက်စာစာထံကုန်ပဲလေ15ရက်စာတစ်လစာစာထံကုန်ပဲဝေးလာတဲ့ဒေသတွေကိုပုဂ္ဂလိကလူရှင်တွေရောက်တဲ့ခါကျတော့သူတို့တွေအတွက်တစ်ဖက်တစ်လမ်းအသက်ရှူချောင်းတာပေါ့လေအခုလိုမျိုးစီလာကိုဒီတိသွားခဲ့ရင်လူရှင်တွေအလာနေသွားမှာကျမတို့ကစိုးတယ်။အဲကျမတို့အတွက်မဟုတ်ပါဘူး။ကျမတို့မျိုးဘဝဒီလောက်မဟုတ်ဘူး။နေပိုင်းလေးတွေကကားကိုဆင်းရဲတယ်။ဒါတို့ကရောက်နေကြတဲ့အတွက်သူတို့တွေအတွက်ပေါ့နော်လူရှင်တွေဒီလိုနေသွားမှာစိုးတာ
။ကျမတို့သိရသလောက်ဒီလာပြီးတော့ရှာတာစစ်တာဘာကြောင့်လဲလို့အမတို့ထင်လိုက်ပါ။အ
ဲပထမတော့ကျမတို့ဘွဲကနိုင်ငံရေးနဲ့ပဲပတ်သက်နေလို့အကျဉ်းရပြီးတော့သူတို့ကလာရှာတယ်လို့ထင်တာပဲလေ။ဒါပေမဲ့ကျမတို့ကတော့နိုင်ငံရေးနဲ့မပတ်သက်ပါဘူး။အခုနောက်ပိုင်းမှာသတင်းကြားလာတော့လာလူတဲ့ Tourist Guide အဖွဲ့တွေကမျိုးသမီးတယောက်ကဟိုထိုင်းနိုင်ငံသူနဲ့တွားတူနေတယ်သူကသပင်လေးစိုးထားတော့အဲအဲ့ဒါကြောင့်သူ့ကိုနိုင်ငံသားသူတယောက်ယောက်ထဲထဲမှာပါနေထင်ပြီးတော့ရှာရှာလေးလို့ကျမတို့နောက်ပိုင်းတော့သတင်းကြားပါတယ
်ဆိုတော့ဟိုအလူရှင်တွေကိုရောဟိုအာနာပိုင်တွေရောပေါ့ဗျာဟိုအမတို့မိရင်ရှင်ကနေဗာမြန်ပြောရင်လည်းဗျာဟိုဒီလိုဖြစ်ပြတဲ့ပတ်သက်ပြီးတော့လေ
အဲကျမပြောချင်တာကတော့ကျမတို့မိရင်ရှင်အဖွဲ့စာကျမတို့ရဲ့ intention ပေါ့နော်ကျမတို့ရဲ့ရည်ရွယ်ချက်ကစဖွဲ့လို့နေရကျမတို့ဗိုလ်လေးတစ်မြို့နယ်လုံးအောက်ဘက်ပိုင်းပင်လယ်နဲ့နီးတဲ့အောက်ဘက်ပိုင်းရွာတွေကအရန်ကိုပျက်စီးတယ်ဆုံးရှုံးမှုများတဲ့အခါကျတော့ဒီပျက်စီးလေမုန်တိုင်းကရေပြေးတာခံရတဲ့ဒေသတွေကိုကျမတို့ကအကူအညီပေးချင်တယ်ဖြစ်ရရောက်အကူအညီပေးချင်တဲ့အတွက်ကျမတို့ကဟိုဒီဖွဲ့ကိုဖွဲ့လိုက်တာဒီရွာသူရွာသားတွေအကူအညီပေးမယ်ရန်ကုန်ကလာတဲ့ဖွဲ့ပဲဖြစ်ဖြစ်ဘယ်ဖွဲ့စည်းမျိုးကိုမဆိုတက်နိုင်တဲ့ဘက်ကကျမတို့ကအကူအညီပေးမှာပဲအစိုးရကလည်းအကူအညီတောင်းရင်လည်းကျမတို့ကအကူအညီပေးမှာပဲပုံပ္ပိကအကူအညီတောင်းလည်းအကူအညီပေးမှာပဲNGO ဖွဲ့တိုက်တက်ဖွဲ့လာခဲ့ကျမတို့ကိုကူညီတော့ကျမတို့ဖွဲ့တစ်ဖွဲ့လုံးကလိုက်ပြီးကူညီပေးမယ်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့